မြောက်ကိုရီးယားနိုင်ငံဘက်ကနောက်ဆုံးနျူကလ িয়ার ဘုံစမ်းသပ်ဖောက်ခွဲမှုပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂအနေနဲ့စစ်ရေးအရအရေးယူဆောင်ရွက်နိုင်ခွင့်ပြုဖို့အတွက်ဆုံးဖြတ်ချက်ချပေးဖို့တောင်ကိုရီးယားအစိုးရကတောင်းဆိုထားတဲ့အကြောင်းတောင်ကိုရီးယားထိပ်တန်းတန်တမန်တို့ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဘရင်းင်းစီမင်းဥပဒေအခန်းပုံမှ list ပုံမှအခန်း9ပုံမှ42မှာချမှတ်ပြတ်ထန်းပေးလိမ့်မယ်လို့မျှော်လင့်ထားတယ်လို့တန်တမန်ကပြောဆိုခဲ့တဲ့အကြောင်းတောင်ကိုရီးယားယွန်ဟတ်သတင်းဌာနကထုတ်ပြန်ပါတယ်။ကုလသမဂ္ဂအနေနဲ့ဆုံးဖြတ်ချက်ချမှတ်လိုက်ခဲ့မယ်ဆိုရင်တမိထားတဲ့နျူကလ িয়ার လက်နက်တွေမစ်ဆိုင်ဒုံးလက်နက်တွေတည်ဆောင်လာတယ်လို့တန်တရားရှိတဲ့တင်မောတွေမှန်သမျှကိုစစ်တင်မောတွေကကဘာအနှက်မှာနေရာတိုင်းမှာတားဆီးဟန်တားနိုင်မှာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်စီးရေးရအရေးယူဆောင်ရွက်ခွင့်ပြုရေးကိစ္စကိုတရုတ်နိုင်ငံဘက်ကထောက်ခံမှုပေးမယ်မပေးဘူးဆိုတာကတော့တေချာမသိဘူးလို့တန်တမန်ကပြောပါတယ်။ဒီဇင်ဘာလတုန်းကမြောက်ကိုရီးယားနိုင်ငံကတပ်ဝေးပစ်မစ်ဆိုင်းဒုံးကျည်ပစ်လွတ်ခဲ့မှုပေါ်ဆန့်ကျင်ကန့်ကွက်တဲ့ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုတရုတ်အစိုးရဘက်ကထောက်ခံမှုပေးခဲ့ပေမဲ့မြောက်ကိုရီးယားပေါ်ကုလသမဂ္ဂဗရင်းင်ဥပဒေပုံမှန်42အရအရေးယူပြတ်ထန်းဖို့ပြုလုပ်ခဲ့တဲ့အတိုင်းပြုလုပ်ခဲ့တဲ့တရုတ်နိုင်ငံကဗီဒီယိုအာဏာသုံးပြီးပယ်ချခဲ့ပါတယ်ခင်ဗျာ။